ရှိခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့အကြားရှိခိုင်ပြည်နယ်ရင်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတယ်လို့မြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးတွလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်။ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တပ်မတော်ဖက်ကလေကြောင်းအကူသုံးပြီးတော့အကိုအပြင်းထန်တိုက်ခတ်ခဲ့တယ်လို့ A အဖွဲ့ကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကင်ဖွဲ့အေအေနဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တပ်မတော်ဘက်ကလူဦးရေစီးရင်စီစစ်တာတွေခရီးသွားလာရေးမှစစ်ဆေးတာတွေပိုလှုပ်လာနေတာပါပုံနှျုံမြို့နယ်မှာဒီကနေ့အင်္ဂါနေ့နှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးတပ်မတော်ကလေကြောင်းအကူသုံးတိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့အေအေပြန်ကြားရေးရရှိခိုင်တုခကပြောပါတယ
်ဒီနေ့တိုက်ပွဲဖြစ်နေတဲ့ဥရာတဲ့ဒီပုံနှျုံမြို့နယ်ကြီးကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာပါရိုးချောင်းနဲ့တိုးပြချောင်းရဲ့ဓာတ်မှာရှိတယ်ဒီနေ့မနေ့စင်နာခေကကပ်ပြီးတော့ဒိတ်ပေးကဒီလိုလေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဟိုတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကြီးတိုက်ခိုက်တာလည်းရှိတယ်ဗျခြေခိုင်မှုအခြေအနေကတော့ဗမာတမ်တို့ဖက်ကတော့ခြေခိုင်ကျဆုံးမှုပုံများတယ်ဗျနောက်ဆုံးအခြေအနေကတော့ဟိုဒီမှာဗမာတမ်တို့ဖက်ကလည်းအဲ့ဒီဒေတာတွေကိုတို့အားလုံးလည်းနေပြီးတော့မှထုတ်ပြန်ခဲ့တယ်နောက်ရာသီတွေကိုလည်းတို့အကုန်လုံးစိုက်ဆောင်ထားတဲ့သဘောရှိတယ်ဗျဒီနေရာမှာသွားဆဲမပြေဘူးအဲ့လိုဆိုတယ
်ခြေခိုင်ကျဆုံးတာနဲ့ပတ်သက်ပြီးတိချာတည်ပြုနိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှုံမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရွေတဲ့40တက်မနဲ့ရှိသွားပါပြီ။ရခိုင်တပ်မတော်အေအေကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တပ်မတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတပ်မတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ်
ဆိုင်ရှိမှုတွေကတော့ကျွန်တော်ဒီဘူဒီအောင်မြို့နယ်10တောင်ကြီးရောအစု10တောင်ချစ်ချတောင်ဥယျာဉ်တောင်ဆိုတဲ့ရော်တွေကိုကျွန်တော်လေးမျိုးလေးစားစားစခန်းကနေပြီးတော့ခေါ်ယူဆိုင်ရှိမှုတွေနေတဲ့ရေလို့ရှိပါတယ်ခင်ဗျမနေ့ကဆိုလို့ရှိရင်ကြီးရော်တွေကလူတွေကည9နာရီထိုးလို့တမပြောင်းလဲပြီးဘူးကျွန်တော်ရှိကိုဖုန်းဆက်ပြီးတော့သူတို့အကြောင်းကြားပါတယ်ကျွန်တော်ကလေဒီတတ်ဆိုင်တဲ့လေးစားစားစခန်းဘုံကိုပြောရတယ်ပေါ့နော်ဘာလို့ဒီလိုအချင်းကြဲကြီးထားတာလဲသူတို့ကတော့ဆိုင်ရှိပြီးရင်ပြတ်တယ်လို့ပြောတာပဲဒါနဲ့သူတို့လက်တဲ့အရှင်ကမတင်နေတဲ့ဒေသမှာဟိုည7နာရီ9နာရီမှာပြန်ဆက်လို့ဆိုတော့သူတို့ရဲ့ရုံချမှုတော့အရင်ရှိတယ်
ဘူရီတောင်မြို့နယ်ကျေးရွာတို့ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်းဦးအောင်တောင်းရွှေကခုလူဆက်ပြောပါရတယ်
။အဲ့ဒီဘက်မှာဟိုဘုံပေါက်သွားတာအစ်တစ်ခုရှိတယ်လေ။ဆိုတော့နောက်တစ်ခါသူတို့ကဒီသဘုံတွေကိုလက်ခါတွေထောက်တဲ့လေအဲ့လိုမျိုးမေးတယ်လို့ပြောတယ်။သူတို့ကဒီလိုထောက်တဲ့လေပြင်းပြင်းလေးဆိုတာကထုတ်ချင်းမဟုတ်ချင်းကသပိုင်းထား။ဒါဟိုစီကက်ချက်ကတော့တော်ရှိတယ်။ဒါမဲ့စီကက်တဲ့ခါမှာဒီလိုတကျစီကက်ချက်လို့ရတယ်။ဒီလိုဖျက်ပြီးလို့လို့ရှိရင်ဒီတွေကတောင်းလဲမှုတွေဖြစ်နေတယ
်။အစိုးရတမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရသိပ်တောင်သွားကလန်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်။ရန်ကုန်စစ်သွေးလမ်းပေါ်ကစစ်သွေးကြောက်တော်မြောက်ဦးလမ်းပိုင်းမှာခရီးသည်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့ဒင်ကဟာကန်လက်ရဂျစ်တာအဖွဲ့ဥက္ကဋ္ဌကိုအန်တာကြီးကပြောပါတယ်။
အဲစပွဲရဲ့ကြောင်းဒီရန်ကုန်စစ်တပ်ကားလမ်းမကြီးပေါ်မှာအစီအစီတွေများလာတော့ဟုတ်ပါတယ်။အရင်ကစားလို့ရှင်တော့အခုစစ်ဆေးမှုကပိုရလို့ပဲပြောရပါမယ်ခင်ဗျာ။ဒီတော့ရဲ့အခက်ခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျတော့တယ်လို့ပဲပြောရမှာပေါ့လေနော်။ခေါင်းသားမှာဆစ်လိုက်ဒီနားဆစ်လိုက်ကြဓာတ်တစ်ခုဖြိတ်တစ်ခုအားလို့စားပြီးတော့ဆစ်ဆင်းနေတဲ့ခီးတော့တယ်ကျပါ။နှောင်းနေနေတာတော့အမှန်ပါပဲ။
ပြီးခဲ့တဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီးဆွဲကျေးရွာလေးမှာတပ်မတော်ပိုင်းကားတစ်စီးတိုက်ခိုက်ခံရပြီးတပ်မတော်သား၃ဦးသေဆုံးပြီးတော့၁၀ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီးဆွဲကျေးရွာအုပ်ချုပ်ရေးမှုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
။သီးဆွဲကအုပ်ချုပ်ရေးမှုကိုခေါ်ဆစ်တယ်လို့ကြားရတယ်။ဒီစစ်တဲ့ကိစ္စထူလေဒီလိုရွာချင်းမှချင်းနေတာ
ဒီရပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံညုံမြို့နယ်ကစစ်ဆောင်တရာကျော်ဗုဒ္ဓတောင်မြို့နယ်ဆိုင်တင်စေးရွာကိုမနေ့ကတင်းချောင်ရောက်ရှိနေတယ်လို့ဗုဒ္ဓတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါတယ
်။စစ်ဆောင်တွေကတော့ကျွန်တော်တို့ဒီဘုံညုံမြို့နယ်အထက်တင်းပုံတဲ့ကြီးအောင်စုကဖြစ်ပါတယ်။လင်းကျောက်ခုတ်ကြီးရော်ရဲ့နောက်ပြီးတော့ဒီအဝါကြီးရော်ရဲ့ဆိုပြီးတော့ကျော်ရော်ကပေါ့နော်။လူတွေကတော့တရားမရှိဘလို့ရှိတယ်။ဒီကျွန်တော်တို့ဗုဒ္ဓတောင်မြို့နယ်လင်းကျောက်ကြီးရော်အုပ်စုဆိုင်တင်စေးရွာဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျာ။ဟိုတမောကဖြစ်တော့တဲ့တပည့်ဟာဒီလိုနဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်။ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ်
။ပုံလူချုံမြို့နယ်ထက်တင်မုံတန်းကျေးရွာမှာလဲစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိတ်ခါနဲ့ဆောင်ဝတ်ထယ်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။